မြန်မာနိုင်ငံရဲ့ပထမဦးဆုံးရန်ကုန် Stock Exchange မှာအစုရှယ်ယာအယောင်းဝယ်တွေကိုဒီကနေ့မတ်လ25ရက်နေ့မှာစတင်လှည့်ပလိုက်ပါတယ်။ရှေ့လျှောက်မြန်မာပြည်အနေနဲ့စီးပွားရေးဖွံ့ဖြိုးမဲ့အလားအလာအများကြီးရှိသလိုလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကြောင့်လည်းရန်ကုန် Stock Exchange အစုရှယ်ယာဈေးကွက်ပိုပြီးတိုးတက်လာမယ်လို့ဗန္ဓာရေးဒုဝန်ကြီးဒေါက်တာမောင်မောင်သိန်းကပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မမမြင့်ခိုင်ကတင်ပြထားပါရရှင်
။ဟုတ်ကဲ့ဒီကနေ့မတ်လ25ရက်နေ့မှာစတင်လိုက်တဲ့ရန်ကုန် Stock Exchange မှာအစုရှယ်ယာအယောင်းဝယ်တွေကို FMI ကုမ္ပဏီနဲ့စတင်လိုက်ပြီး Stock Share တစုကို3,000ကျပ်နဲ့အယောင်းဝယ်ဖြစ်ခဲ့ပါတယ်။ဒီကနေ့အစုရှယ်ယာဈေးကွက်စတင်တဲ့အခြေအနေနဲ့ပတ်သက်လို့အများကြီးအားရသလိုအစိုးရတက်လက်ထက်မှာလည်း Stock Exchange ဈေးကွက်ကဆက်ပြီးလည်ပတ်နေမှာဖြစ်ပြီးရှေ့လျှောက်မြန်မာနိုင်ငံရဲ့အပြောင်းအလဲကြောင့် Stock Exchange ဈေးကွက်တိုးတက်ဖို့အလားအလာရှိတယ်လို့ဗန္ဓာရီဒုဝန်ကြီးဒေါက်တာမောင်မောင်သိန်းကပြောပါတယ
်။ Stock Exchange တူရဲ့ QR တိုးတက်ဖြစ်ပြီးနိုင်ငံရဲ့စီးပွားရေးဖြစ်ပြီးတော့ဒါကြီးပါပဲ။နိုင်ငံတော်စီးပွားရေးဖြစ်ပြီးဆိုရင်လည်းကျဆောက်နေတဲ့စဉ်းစားနေမှာပဲ။ဒါကတော့နိုင်ငံတော်စီးပွားရေးဖြစ်ပြီးဆိုရင်အဲ့ဒီနိုင်ငံမှာကျဆောက်နေတဲ့ဖြစ်လို့လေ။အဲ့တော့ဘုမာပြည်ကတော့အားလုံးသိတဲ့အတိုင်းပဲဘုမာပြည်ကစီးပွားရေးဖြစ်ပြီးနဲ့လာလာပုံနဲ့ကျေးဖြတ်ဖို့ပြန်တော့အဲ့ချောက်ဖို့ပြန်ပြည့်တယ်။အဲ့ကဥပဒေ political ครับพี่ว่าเนี่ยคิดถึงจะกลับมาแล้วล้าล่ะเนี่ยอาก้องแล้วไอ้ลูกตาก้องเนี่ยก็ต้องเชื่อที่จะไปโดนยัดตัวตัวเราดับท่าล่ะโหเลยตัวเราก็ด่าอุปกรณ์พิเศษตัวเราลูกตาเนี่ยสนิทจะดับท่าพี่ล่ะว่ะ
งวยแจตําบอง 3,200 เนี่ยมาตีท่าได้ยางโกสต็อกไอ้เฉยมาအများပိုင်ကုမ္ပဏီတခုဖြစ်တဲ့ FMI ကုမ္ပဏီက Stock Share တွေကိုပထမဆုံးအနေနဲ့စတင်အယောင်းဝယ်ပြုလုပ်ခွင့်ရထားတာဖြစ်ပြီး Stock Exchange မှာ Share ရောင်းပိုင်ခွင့်ရထားတဲ့အခြားကုမ္ပဏီတွေကတော့မြန်မာသီလဝအထူးစီးပွားရေးဆောင် Holding အများပိုင်ကုမ္ပဏီ၊မြန်မာနိုင်ငံသားများဘဏ်ပထမပုဂ္ဂလိကဘဏ်၊မြန်မာလေယာစီးပွားရေးအများပိုင်ကော်ပိုရေးရှင်းနဲ့ Great Hokkan ကုမ္ပဏီတို့ဖြစ်ပါတယ်FMI ကုမ္ပဏီအနေနဲ့အစု Share တစုကို 16,000 ကျပ်နဲ့စတင်ဈေးဖွင့်ခဲ့ပြီးနံနက်ပိုင်း Stock ဈေးကွက်ပိတ်ချိန်မှာရောင်းလိုအားရှယ်ယာစုစုပေါင်း 4,000 ကျော်ရှိပြီးဝယ်လိုအားရှယ်ယာစုစုပေါင်း 8,000 ကျော်ရှိတာမို့ဝယ်လိုအားနဲ့ရောင်းလိုအားမမျှခဲ့ပါဘူး။ရန်ကုန် Stock Exchange အနေနဲ့ကုမ္ပဏီအများကြီးကိုကူညီပေးနိုင်တယ်လို့မျှော်လင့်ကြောင်း FMI ရဲ့ဥက္ကဋ္ဌ Search Fan ကရန်ကုန် Stock Exchange စတင်လေပတ်တဲ့အခမ်းအနားမှာပြောဆိုလိုက်ပါတယ
်။ We are confident
as we welcome မကြခင်ရပိုင်းအတွင်းမှာပဲတက်လာတော့မဲ့ဆိုရအစ်တစ်ကိုကျိုးဆိုသလိုတမိုင်းဆောင်မြန်တာအစ်တစ်တစ်ခုကိုမြင်တွေ့ရလိမ့်မယ်လို့လည်းယုံကြည်ပါတယ်။ကျွန်တော်တို့အနေနဲ့တော့ပို့ပြီးတော့ကောင်းမွန်တဲ့စီးပွားရေးဖြစ်လာဖို့အတွက်မျှော်လင့်တယ်လို့ရန်ကုန် Stock Exchange အနေနဲ့လည်းကုမ္ပဏီတွေအများကြီးကိုအရင်းအနှီးတွေရနိုင်ဖို့အတွက်ကူညီပေးနိုင်မယ်လို့မျှော်လင့်ပါတယ်
။ကနဦးရှေရအယောင်းဝယ်ပြုလုပ်ခွင့်ရ Listed ကုမ္ပဏီ6ခုစီးရင်ဝင်တိလဝအထူးစီးပွားရေးဆောင်အများပိုင်ကုမ္ပဏီအနေနဲ့တော့ April လနောက်ဆုံးအပတ်မှာ Stock Share တွေကိုစတင်ရောင်းချမှာဖြစ်ပြီးကျန်ကုမ္ပဏီ၄ခုအနေနဲ့လည်းသစင်ချင်း Stock Share ဈေးကွက်ထဲအခြေချခွင့်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ Stock Exchange ဈေးကွက်ရှိလာတာမို့ငွေပိုကင်ထားတဲ့သူတွေအနေနဲ့အခြားစီးပွားရေးကဏ္ဍတွေမှာဈေးကစားတာမျိုးတွေလျော့သွားနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်ဦးမြတ်သိန်းအောင်ကပြောပါတယ
်။ Stock Exchange ဆိုတာနိုင်ငံတကာမှာရှိနေကြတယ်မြန်မာပြည်မှာလည်းအခုမှဖွင့်နေတာပေါ့နော်။ဒါဆို Stock Exchange ဖွင့်ဖို့ဆိုတာနိုင်ငံတော်ကဒီ Stock Exchange မှာတက်လာတဲ့ကုမ္ပဏီရဲ့ခိုင်မာမှုအများအားရှိရတယ်။ပါစက်ကိုကြည့်ကြည့်ကြည့်ပြင်နေတဲ့ဝင်ပြီးတော့စော့ကစားတယ်၊ဆရာကစားတယ်၊နောက်ပြီးတော့ဟိုပြန်မလျောနိုင်ခက်မယ်လေ။ညရင်တော့သူကစားသွားတယ်ပေါ့ဒီသဘောတွေရှိတဲ့အတွက်နိုင်ငံတော်ကထင်းတော့၆ခုကိုစတယ်။အဲရွေးပြီးတော့တက်လာတယ်။ဟောဒီအတွက်ကလည်းလူတိုင်းလူတိုင်းကငွေပုံရှိကြတာ။ဒီငွေပုံလေးနဲ့စားတယ်။အခုစော့အင်ဂျင်မရှိတော့ဒီမှာပါဒေါ်လာဝယ်လိုက်ရောင်းလိုက်၊ရွှေဝယ်ဝယ်လိုက်ရောင်းလိုက်ပေါ့လေ။အမောက်များတော့လည်းမြေဝယ်လိုက်ရောင်းလိုက်ဒါမျိုးတွေရှောက်နေတယ်ကိုယ်စင်းလုံးတည်နေမှုအတိတ်ကြီးရှိတ
ယ်မြန်မာနိုင်ငံရဲ့ပထမဆုံးဖြစ်တဲ့ရန်ကုန် Stock Exchange ကိုပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာ9ရက်နေ့ကစတင်ဖွင့်လှစ်ခဲ့ပြီးကနဦးအနေနဲ့ရှယ်ယာအယောင်းဝယ်ပြုလုပ်ခွင့်ကိုကုမ္ပဏီ6ခုကိုခွင့်ပြုထားတာလည်းဖြစ်ပါတယ်ရန်ကုန် Stock Exchange ကိုမြန်မာစီးပွားရေးဘဏ်က58ရာခိုင်နှုန်းတိုကျို Stock Exchange က18ရာခိုင်နှုန်းကျော်နဲ့ဂျပန်ဒိုင်ဝါသုတေသနကရာခိုင်နှုန်း30ကျော်ထည့်ဝင်အကောင့်ထည့်ဖော်ခဲ့ကြတာဖြစ်ပါတယ်ရှင်